မြန်မာနိုင်ငံမှာဖေဖော်ဝါရီလတည့်ရက်နေ့စတင်လာတိမှုနောက်ပိုင်းစီးရုံတွင်နဲ့ကျန်းမာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုအနည်းဆုံး27ကျင်းရှိခဲ့ပြီးကျောင်းတွင်နဲ့ပညာရေးဝန်ထမ်းတွေအပေါ်တိုက်ခိုက်ခံရမှုကအနည်းဆုံး9ခုရှိခဲ့ကြောင်းကုလသမဂ္ဂကအင်ကာနီမှာပြောပါတယ်
Health volunteers or attacks and attacks against ambulances are preventing life.
ဒီနေ့ဝန်ထမ်းချမ်းမာရေလုပ်သားတွေကိုတိုက်ခိုက်မှုလူနာတင်ခြင်းတွေကိုတိုက်ခိုက်မှုတွေဟာဆိုရင်လုံခြုံရေးတပ်ဖွဲ့တွေလက်ချက်နဲ့ထိခိုက်ဒဏ်ရာရကြတဲ့အရက်သားတွေကိုအသက်ငယ်အကူအညီပေးနိုင်ရေးအဟံအတာဖြစ်စေတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဂျူဂျရစ်ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ် မြန်မာနိုင်ငံဆက်လာတိမ်းမှုနောက်ပိုင်းအကြမ်းဖက်မှုတွေဆက်ဖြစ်နေပြီးနိုင်ငံရဲ့ပညာရေးနဲ့ကျန်းမာရေးစနစ်အပေါ်ထိခိုက်သက်ရောက်မှုတွေဟာအထူးစိုးရိမ်ပွဲဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကလည်းပြောဆိုထားပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အေဂျီလ9ရက်နေ့မှာပဲရန်ကုန်တိုင်းစမ်းကြောင်မြို့နယ်ညောင်တုံးလမ်းကပြရရှိတဲ့ဈေးခံတစ်ခုကိုစစ်တပ်နဲ့ရဲတ
ဘာကြောင့်ဖန်စီသွားတယ်လဲဆိုတဲ့အသေးစိတ်ကိုတော့မသိရပါဘူးတချင်မြန်မာပဲကင်းပြင်းတဲ့တွင်းကဒေတာတချို့အပေါ်စစ်တပ်ကလေချောင်းကနေတိုက်ခိုက်နေတာကြောင့်စာတင်ချောင်းတွေပျက်စီးတဲ့သတင်းတွေလည်းရှိနေပါတယ်ရှင်